Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းမှာတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2016ခုနှစ်ဇွန်လ9ရက်နေ့ကြာသပတေးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။တော်ရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျမတင်ကြီးထိုက်ပါ
မင်္ဂလာပါရှင်ကျမခင်မြူထွေးပါဣသရေလနိုင်ငံ Tel Aviv မြို့မှာလူ၄ဦးသေဆုံးခဲ့ရတဲ့ပါလက်စတိုင်းသက်နက်သမား၂ဦးရဲ့ပစ်ခတ်တိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ပါလက်စတိုင်းသား10,000ကျော်ရဲ့ခီးသွွာလာခွင့်ကိုဣသရေလကပိတ်လိုက်ပါတယ်။တခါဂျပန်နဲ့တရုတ်တို့ပိုင်နက်ဆိုင်ရာအငင်းပွားနေတဲ့ကျူးစုလာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်သွားခဲ့ပြီးတဲ့နောက်မှာတော့နိုင်ငံအခြားအပြန်အလှန်သတိပေးချက်တွေနဲ့အခြေအနေကျင်းမာလာနေပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာနဲ့ဒေသတွင်းသတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြပေးပါမယ်ရှင်
။ကောင်းပါပြီရှင်။မြန်မာနိုင်ငံအထက်ပိုင်းမှာရုတ်တရက်ရေးကြီးတာကြောင့်တေဆုံထိခိုက်မှုတွေရှိနေတဲ့သတင်းပေးပို့ချက်မှာနားဆင်ကြရမှာကတော့
တရားရည်ကတော့တော်တော်လေးကိုပြက်စီးသွားတာရှိတယ်ဗျာအခုလက်ရှိအနေထားမှာဆိုရင်မောက်ကောတရားကတော့ဒီကမ်းပြည်လာတဲ့အချိန်တိုင်းမှာပေါ့ဗျာ
အပြည့်အစုံကိုမကြခင်မှာနားဆင်ကြရအောင်ပါရှင်ငင်းချမ်းရည်အပေါ်ထားတဲ့တမတော်ရဲ့သဘောထားအပေါ်မှာစိတ်မချဖြစ်နေတဲ့ကချင်ရေလှုပ်ရှားသူတွေဘာတွေပြောဆိုလိုက်တယ်လဲဆိုတာနဲ့အတူထိုင်းနိုင်ငံကအနှိတ်ခမ်းတစ်ခုဝင်ရောက်စီးနှင်းမှုအတွင်းအသက်မပြည့်သေးတဲ့မြန်မာမိန်းကလေးငယ်တွေဖမ်းဆီးခံရတဲ့အကြောင်းသတင်းပေးပို့ချက်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒါရီမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကကြေညာပေးကြပါအောင်ရှင
်။ Israel နိုင်ငံ Tel Aviv မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာမနေ့ကဗုဒ္ဓဦးနေတုန်းကဈေးဝယ်သူတွေနဲ့ညစာစားနေသူတွေကိုပါလက်စတိုင်းသက်နက်သမား2ဦးကတနက်နေ့ပြစ်ခတ်ခဲ့တဲ့ဖြစ်ရပ်အပြီးမှာတော့ပါလက်စတိုင်းသား8,300ကိုရမဒန်ဥပုသ္တအတွင်းခီးသွွာလာခွင့် Israel ကပိတ်လိုက်ပါတယ်။မနေ့ကတိုက်ခိုက်မှုကြောင့်လူ4ယောက်သေဆုံးပြီးတော့5ယောက်ဒဏ်ရာရခဲ့တာပါ။ရမဒန်ဥပုသ္တအတွင်းမှာခွင့်ပြုထားတဲ့ခွင့်ပြုချက်တွေအားလုံးအထူးသဖြင့်ဂျော်ဒန်မြစ်အနောက်ဘက်ကန်ကနေအစ္စရေးကိုလာရောက်လည်ပတ်ကြတဲ့မိသားစုတွေရဲ့ခီးသွွာလာခွင့်အားလုံးကိုပိတ်လိုက်တဲ့အကြောင်းဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသရဲ့အရက်ဖက်ရေးရာကိစ္စတွေကိုစစ်ဆင်ဆောင်ရွက်တဲ့ခိုဂတ်အဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်လိုက်တာပါ။အခုထုတ်ပြန်ချက်ကြောင့်ဂါဇာမှာရှိတဲ့ယာနဲ့ချီတဲ့ပါလက်စတိုင်းသားတွေတိုက်ခိုက်သူတွေအဖြစ်တန်လျာရှိထားသူတွေထဲကတအူးရဲ့ဆွေမျိုး204ယောက်တို့ကိုတော့ဒီမိသားစုတွေထံလဲပတ်တာဂျေရုဆလင်မြို့ကရမဒန်ဆူတန်းပွဲကိုတက်ရောက်တာတွေလည်းခွင့်မပြုတော့သလိုသူတို့အားလုံးကိုတယ်အဗစ်နိုင်ငံတကာလေးစိတ်ကနေခီးသွွာလာခွင့်လဲပိတ်လိုက်ပါတယ်ပေါ်ထုတ်တဲ့ကတိုက်ခိုက်မှုကိုတုံ့ပြန်တဲ့အနေနဲ့ဂျော်ဒန်မြစ်အနောက်ဘက်ကန်ဒေသမှာတပ်ဖွဲ့တွေယာနဲ့ချီထပ်ပြီးတော့တိုးမြင့်ချသွားမယ်လို့အစ္စရေးစစ်တပ်ကလည်းပြောပါတယ်အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နတာယာဟုကလည်းပေါ်ထုတ်တဲ့တိုက်ခိုက်မှုဟာရက်ဆက်ကြံ့ကြုတ်တဲ့ရာဇဝတ်မှုအဖြစ်ရှုတ်ချပြောဆိုလိုက်ပါတယ်ရှင
်ဣရန်နိုင်ငံမြို့တော်ဘဲဂရက်မှာဇာတာပရင်းကအသေးခံကားဘုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ28ဦးထက်မနည်းသေဆုံးသွားတယ်လို့ရဲတွေကပြောပါတယ်ဘုံခွဲတိုက်ခိုက်မှုတစ်ခုကဘက်ဂရက်မြို့အရှေ့ပိုင်းစီးဝါးရေးအခြေချကြတဲ့လမ်းမှာဖြစ်ပွားခဲ့တာဖြစ်ပြီးအရသာ12ဦးသေဆုံးခဲ့တယ်လို့လူ35ဦးဒဏ်ရာရသွားပါတယ်နောက်ထပ်ဘုံခွဲမှုတစ်ခုကတော့ဘက်ဂရက်မြောက်ပိုင်းကအီရတ်နိုင်ငံရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတစ်ခုအနီးကဘတ်စကာဂိတ်မှာဖြစ်ခဲ့တာပါဒီတိုက်ခိုက်မှုမှာတော့လူ12ဦးသေဆုံးပြီး28ဦးဒဏ်ရာရခဲ့ပါတယ်ဘက်ဂရက်မြို့တွင်လက်တလောဘုံခွဲတိုက်ခိုက်မှုအလုံးကိုသူတို့လက်ချက်ဖြစ်တယ်လို့ IS စစ်သွေးကြွတွေကပြောနေပေမဲ့ဂျာတာပရင်းနေဘုံခွဲတိုက်ခိုက်မှုကိုတော့ဘယ်သူကမှသူတို့လက်ချက်ဖြစ်ကြောင်းချက်ချင်းထုတ်ပြောတာမရှိသေးပါဘူးဖာလူဂျာမြို့က IS စစ်သွေးကြွတွေကိုအီရတ်တို့ထိုးစစ်ဆင်တိုက်ခိုက်နေပေမဲ့ဘက်ဂရက်တိုက်ခိုက်မှုမှာလူအများခန့်မှန်းထားသလောက်ပြင်းထန်မှုမရှိဘူးလို့စစ်တပ်ပြောခွင့်ရကဗိုလ်တုနေကပြောကြခဲ့ပါလေ
စီးရီးယားနိုင်ငံအတွင်းတချို့နေရာတွေမှာတိုက်ပွဲတွေကြောင့်ပိတ်မိနေကြတဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေထံကိုအကူအညီတွေပေးနိုင်ဖို့စီးရီးယားနိုင်ငံရဲ့အဓိကမဟာမိတ်ရုရှားအနေနဲ့သူ့ရဲ့ဩစာရှိဝါကိုတုံးပြီးတော့ကူညီပေးဖို့အမေရိကန်ကတွန်းမြစ်ဖိအားပေးနေပါတယ်ရုရှားအနေနဲ့စီးရီးယားမှာရှိတဲ့သူ့ရဲ့စစ်လေယာဉ်တွေကိုတုံးပြီးသမရဘက်ရှားရဲ့အာဆတ်တပ်ဖွဲ့တွေပိတ်ဆို့ထားတဲ့ဒေသတွေမှာအကူအညီတွေကိုလေကြောင်းကနေဖြန့်ဝေပေးဖို့အမေရိကန်ကတောင်းဆိုထားတဲ့အကြောင်းအမေရိကန်နိုင်ငံသားရေးဌာနကပြောပါတယ်ကမ္ဘာစားနပ်ရိက္ခာအဖွဲ့ WFP ကလည်းပိတ်မိနေတဲ့ဒေသတွေကိုလေယာဉ်ပေါ်ကနေစားနပ်ရိက္ခာနဲ့စီးပွားတွေကျဲချပေးနိုင်အောင်စီစဉ်ဆောင်ရွက်နေပြီးဒီအစီအစဉ်လုံဆောင်ခွင့်ရဖို့မှာတော့စီးရီးယားအစိုးရရဲ့ခွင့်ပြုချက်လိုအပ်နေတယ်လို့ WFP အဖွဲ့ကပြောပါတယ်။လောလောဆယ်အကူအညီတွေကိုကုန်းကြောင်းကနေဆက်ပြီးတော့ဖြန့်ဝေပေးနိုင်ဖို့ကတော့ပုံမကောင်းမွန်တဲ့နည်းလမ်းတစ်ခုအဖြစ်ဆက်ရှိနေတော့မယ်လို့လည်းဆိုပါတယ်။ဇွန်လ1ရက်နေ့ကအကူအညီတချို့ပေးပို့နိုင်ခဲ့တဲ့ဒါရာယာမြို့အပါအဝင်ပိတ်ဆို့ခံထားရတဲ့နေရာ3ခုကိုကုန်းကြောင်းကနေအကူအညီတွေဖြန့်ဝေပေးဖို့စီးရီးယားအစိုးရကခွင့်ပြုလိုက်ပြီးဖြစ်တဲ့အကြောင်းကုလသမဂ္ဂပြောခွင့်ရစတက်ဖနီဒူဂျာရစ်ကမနေ့ကပေါ်ထုနေတုန်းကပြောပါရရှင
်။ဒီနေ့လဲကျင်းပမဲ့အမေရိကန်ရွေးကောက်ပွဲအတွင်းသူ့နေရာကိုဆက်ခံမဲ့သူရွေးချယ်မဲ့နေရာမှာသူ့ရဲ့အခန်းကဏ္ဍကတော့သမ္မတတောင်ဝန်ဘယ်လောက်အရေးကြီးတယ်ဆိုတာအမေရိကန်နိုင်ငံသားတွေကိုသတိပေးဖို့ဖြစ်တယ်လို့သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်။ချမှတ်မဲ့ဆုံးဖြတ်ချက်တွေနဲ့လုပ်ရမယ့်အလုပ်တွေကိုကျွန်တော်ကြုံပူးပြီးသားပါ ထိခိုက်နစ်နာဖွယ်ရှိတဲ့ကိစ္စတွေမှန်မှန်ကန်ကန်လုပ်ရမယ်တိတ်အရေးကြီးတဲ့ကိစ္စရက်တွေအားလုံးကိုအမေရိကန်လူထုသိအောင်ပြောရမယ်ဆိုရင်မှန်ကန်တဲ့ရွေးချယ်မှုကိုလိုအပ်လိမ့်မယ်ဆိုတာသူတို့အနေနဲ့တိတ်ကိုယုံကြည်ပါတယ်လို့ NBC ရုပ်သံဌာနထုတ်ကထုတ်လွှင့်မဲ့ Tonight Show အစီအစဉ်မှာသမ္မတအိုဘားမားကပြောသွားပါတယ်ဒီမိုကရက်နဲ့ Republican Party တွေရဲ့သမ္မတလောင်းရွေးဝဲကိစ္စတွေမှာအခုချိန်ထိတော့သမ္မတအိုဘားမားကအများသောအဖြစ်ဘာမှဝေမပြောခဲ့ပေမဲ့Hillary Clinton နဲ့ Donald Trump တို့လာမယ့်နိုဝင်ဘာလအတွင်းသမ္မတဖြစ်ရေးရှင်ပြိုင်ဖို့ဖြစ်လာချိန်မှာတော့ Democrat Party ကသမ္မတရာထူးကိုတတိယသက်တမ်းဆက်ယူထားနိုင်ဖို့သူ့အနေနဲ့တွန်းအားပေးလာလိမ့်မယ်လို့မျှော်လင့်ရပါတယ်။ Trump ကတော့ Mrs. Clinton သာသမ္မတဖြစ်ခဲ့ရင် Obama ရဲ့မူဝါဒတွေအတိုင်းဆက်လုပ်လိမ့်မယ်လို့သမ္မတ Obama ရဲ့လုပ်ရက်တွေကိုထပ်ခါတလဲလဲဝေဖန်ခဲ့ပါတယ်ခင်ဗျာ။
ဒီ American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1068 ညလိုင်းဒိုမီတာ19 kHz 15965လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA ကနေမြန်မာနဲ့ဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြပြပေးသွားပါမယ်ရှင်။မြန်မာနိုင်ငံမှာအင်ဒီဇင်းနိုင်ငံတွေကဝင်ရောက်လာနေတဲ့ပစ္စည်းအတော်များများဟာစံချိန်မမီပဲအန္တရာယ်ဖြစ်စေတဲ့ပစ္စည်းတွေပါဝင်နေတာကြောင့်ဒါကိုဝန်ဝင်အဖြေရှာကြဖို့ ICCWCF ကမ္ဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်ရဲ့နိုင်ငံတကာပစ္စည်းအတူလုံမှုစံချိန်ရေး18ကြိမ်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဘက်ကတင်ပြခဲ့ပါတယ်။မြန်မာနိုင်ငံနယ်စပ်ဒေသတွေမှာတရားမဝင်စီးပွားရေးလုပ်ငန်းတွေရှိနေတာကြောင့်ကွန်ပစ္စည်းတွေကိုမူရင်းထုတ်လုပ်တဲ့နိုင်ငံတွေအနေနဲ့ဘယ်လိုထိန်းချုပ်နိုင်မလဲဆိုတာနဲ့လူတွေမသုံးသင့်တဲ့အဆင့်အတန်းမမီတဲ့အစားအသောက်တွေ၊စေဝါတွေ၊အန္တရာယ်ရှိတဲ့လူသုံးကုန်ပစ္စည်းတွေကိုအင်ဒီးယားနိုင်ငံတွေကနေထုတ်လုပ်တင်ပို့နေတာတွေကိုဟန့်တားနိုင်အောင်ဒီလိုမူရင်းထုတ်လုပ်တဲ့နိုင်ငံတွေအနေနဲ့ဘယ်လိုကြီးကြပ်ဆောင်ရွက်မလဲဆိုတာကိုမြန်မာနိုင်ငံဘက်ကဆွေးနွေးတင်ပြခဲ့တဲ့အကြောင်းစီဝေးတက်ရောက်ခဲ့တဲ့မြန်မာနိုင်ငံကိုယ်စားလှယ်ဥပဒေလွင်က VOA ကိုပြောပါရစေ။မြန်မာနိုင်ငံမှာစားသုံးသူတွေကိုအကာအကွယ်ပေးနိုင်မဲ့ကွန်ပစ္စည်းစံချိန်စံညွှန်းဆိုင်ရာစစ်ဆေးမှုညာနာမှုပိုင်ဆိုင်ခွင့်ဆိုင်ရာဥပဒေနည်းတွေနည်းဥပဒေတွေအားနေတာကြောင့်မို့လို့လေဒီနေဆက်ဒေသတွေမှာတရားမဝင်အတုပပစ္စည်းရောက်ချတာတွေပို့ပြီးတော့များလာရတယ်လို့ဦးရင်လွေကပြောပါတယ်ဒီတဲ့နိုင်ငံပါရီမြို့မှာဗဟုထုနေကဒီကမ္ဘာကုန်သည်ကြီးများအသင်းအဖွဲ့ချုပ်ကကြီးမှုကျင်းပတဲ့နိုင်ငံတကာကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များရဲ့အစည်းအဝေးကိုတော့မြန်မာအပါအဝင်နိုင်ငံပေါင်း100ကျော်ကကိုယ်စားလှယ်တွေတက်ရောက်ခဲ့ကြတာပါရှင်
။ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျုံးစုနာကိုတရုတ်ရည်တပ်တင်မောတစ်စင်းအနိကဖြတ်တန်းသွားခဲ့ပြီးနောက်သူတို့ပိုင်နဲ့ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကအပြင်းထန်ပြောဆိုလိုက်ပြီးနိုင်ပိုင်အတွင်းမှာပဲဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်နိုင်ငံဘက်ကခါခါတီတီတုံ့ပြန်လိုက်ပါတယ်။တရုတ်တို့ကဒိုင်အိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကကုလို့ခေါ်နေတဲ့ကျွန်းစုရဲ့အရှိမျောက်ဖက်ဂျပန်တို့အကာအကွယ်ပေးထားတဲ့ခူဘကျွန်းနာတဝိုက်ကိုတရုတ်သင်္ဘောဝင်ရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ဆန်ကကုကျွန်းစုကိုဘယ်လိုနည်းနဲ့ဖြစ်ဖြစ်ဂျပန်ကကာကွယ်သွားမှာဖြစ်တယ်လို့တင်းမာမှုတွေတိုးလောက်အောင်တရုတ်ဘက်ကလုပ်နေတယ်လို့ဂျပန်အစိုးရအဖွဲ့အတွင်းဝန်ချုပ်ယောရှိဟီတဲ့ဆူဂါကတိုကျိုမှာသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ဒီရေပိုင်နဲ့ကိုသူတို့လည်းဖြတ်တန်းသွားလာခွင့်ရှိတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကတုံ့ပြန်ပါတယ်
။ပင်လယ်ဝါထဲမှာတရုတ်ငါးဖမ်းလေတွေတရားမဝင်ဖမ်းနေတဲ့ငါးဖမ်းနေတဲ့ကိစ္စကိုက်တွေဖြစ်ရှင်းပေးဖို့တရုတ်အစိုးရကိုတောင်ကိုရီးယားနိုင်ငံကတရားဝင်ကန့်ကွက်စွာပို့ထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရကဒီကနေ့ပြောပါတယ်။အခုဒီချိန်မတိုင်ခင်တန်တမန်ရေးလမ်းကြောင်းကနေတရားဝင်နှစ်ကြိမ်ကန့်ကွက်ခဲ့ပြီးဖြစ်ပြီးတော့ဒီကိစ္စနဲ့ပတ်သက်လို့တရုတ်အစိုးရအနေနဲ့ထိရောက်ရောက်အရေးယူဆောင်ရွက်ပေးဖို့တောင်းဆိုထားတဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးဌာနပြောခွင့်ရချိုဂျွန်ဟျောက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။တရားမဝင်ငါးဖမ်းမှုတွေကိုတွန်းမြစ်နှိမ်နှင်းပြီးဒီကိစ္စပူပေါင်းအဖြေရှာသွားမယ်လို့တရုတ်ဆိုရကပြောဆိုထားတာရှိတဲ့အကြောင်းလဲပြောခွင့်ရချိုကပြောပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကပင်လယ်ဝါထဲမှာရှိတဲ့ Northern Limit Line လို့ခေါ်တဲ့ရေနယ်နိမိတ်မြင်းအနီးမှာဒီတရားမဝင်ငါးဖမ်းနေကြတဲ့တရုတ်လေတွေကိုတောင်ကိုရီးယားငါးဖမ်းသမားတွေကအာဏာပိုင်တွေရဲ့ခွင့်ပြုချက်မပါဘဲနဲ့ဖမ်းဆီးခဲ့ကြပါသေးတယ်။အဲ့ဒီဖြစ်ရတဲ့ဆက်ဆက်ပြီးတော့မြောက်ကိုရီးယားအစိုးရကလည်းသူ့ရဲ့ရေပိုင်တဲ့ထဲမှာတောင်ကိုရီးယားငါးဖမ်းလေတွေကျူးကျော်ဝင်ရောက်ခဲ့တယ်လို့ဆိုပြီးတော့အစိုးရပိုင်သတင်းမီဒီယာတွေမှာတနင်္လာနေ့တုန်းကဖော်ပြပါရတယ်။ဒီလို့ရဟာကိုရီးယားနိုင်ငံအခြားကဆွေးနွေးပွဲတွေကိုပိတ်ပင်ရကြပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာအောင်တောင်ကိုရီးယားဘက်ကရည်ရွယ်လှုပ်ဆောင်တာလို့သူတို့အနေနဲ့ယူဆတဲ့အကြောင်းလည်းမြောက်ကိုရီးယားကသတိပေးပြောခဲ့ပါရရှင်
။ဟိုနာကားတွေမှာတုံးနေတဲ့တာကာရာကော်ပိုရေးရှင်းထုတ်အသက်အန္တရာယ်ကာကွယ်တဲ့လေအိတ်တွေမှာချိုးရင်းချက်နဲ့အန္တရာယ်ရှိနေတဲ့ကြောင့်ဂျပန်နိုင်ငံတွင်စီးနေကြတဲ့ Honda ကားပေါင်း 938,400 ကိုပြန်လည်ပြင်ဆင်ပေးသွားမယ်လို့ Honda ကုမ္ပဏီကဒီကနေ့ကြေညာလိုက်ပါတယ်။ကားအမြောက်အများကိုပြန်လည်ပြင်ဆင်ပေးဖို့အခုလိုခေါ်ရတာဟာဒီလေအိတ်တွေမှာတုံးထားတဲ့ဓာတ်ရုပစ္စည်းတွေဟာပြင်းထန်တဲ့ရာသီဥတုနဲ့ဆိုးထိုင်းမှုမြင့်မားချိန်မှာရုတ်တရက်ပြင်းအားနဲ့ပွင့်ထွက်သွားပြီးကားမောင်းသူတွေနဲ့ခီးတွေတွေကို တတူစနဲ့ပလတ်စစ်စတွေလာရောက်စိုက်မှန်နိုင်တာကြောင့်ဖြစ်တယ်လို့ယူဆပါတယ
်
မက်ခင်ဖြူထွေးနဲ့ကိုညာဝင်းအောင်တို့ကထိတ်တန့်ရောက်သတင်းတွေကိုပြောပြခဲ့ကြတာဖြစ်ပါတယ်အခုကတော့သတင်းလွှာတွေကိုတင်ပြပေးပါမယ်ရှင်စကိုင်းတိုင်းဒေသကြီးအထက်ပိုင်းမှာဒီအပိုင်းတွင်မိုးများခဲ့တာကြောင့်ဝင်းသွုံနဲ့ကောလင်းမြို့နယ်တွေအတွင်ရေကြီးရေလျှံတာတွေဖြစ်ပွားနေပြီးဝင်းသွုံမြို့နယ်အတွင်မှာလန်တဒတွေကျိုးပျက်ခဲ့တယ်လို့လူအသေးအပြောက်လည်းရှိခဲ့ပါတယ်။ကောလင်းနဲ့ဝင်းသွုံကြားယထာလန့်ရေကြော်တာကြောင့်ယထာအသွာလာတွေကိုနိုင်အတော်ကြားလည်းရပ်ထားခဲ့ရပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့နောက်တော့မုတ်တုံလေးဟာဇွန်လပထမပတ်မှာမြန်မာပြည်အနှံ့ဝင်ရောက်လာခဲ့ပြီးတိုင်းဒေသကြီးနဲ့ပြည်내အတော်များများမှာဒီရက်ပိုင်းတွေအတွင်းမိုးများခဲ့ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဦးနေ့ကရွာသွန်းခဲ့တဲ့မိုးကြောင့်စကိုင်းတိုင်းဒေသကြီးထက်ပိုင်းမှာတော့ရေကြီးရေလျှံပြီးထိခိုက်ပျက်စီးတာတွေရှိခဲ့ပါတယ်အထူးသဖြင့်ဝင်းသူမြို့နယ်အတွင်းမှာအပျက်စီးများပြီးလူအသေးပျောက်ရှိခဲ့ကြောင်းဝင်းသူမြို့နယ်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်ဦးဇော်လင်ဦးကအခုလိုပြောပါတယ်
ဒါတွေကတော့တော်တော်လေးကိုပြည့်စည်တော့ရှိတယ်ဗျာအခုလက်ရှိအနေထားမှာဆိုရင်မောက်ကတရားကတော့ဒီကမ်းပြည်လာတဲ့အချိန်တိုင်းမှာပေါ့ဗျာဒီတရားကောင်းထိတ်ကိုရေဝဲလက်ပြီးတော့မှအောက်ကနေပြိုကျသွားတဲ့အနေထားမျိုးရှိပါဗျာဒါပေမဲ့တချမ်းတော့ကြံနေတယ်ဒီကျွန်တော်တို့ကြေးရွာချင်းဆက်တရားတွေပေါ့အဲ့မှာလူကူးထိုင်ကြီးကူးတဲ့တရားကတော့ဟိုတရားတစ်စင်းပါသွားတယ်ဗျာနောက်ပြီးတော့မှဒီဝန်းတုံနဲ့ပင်လယ်ကူးကိုဆက်ပယ်တဲ့လမ်းကြောင်းမှာတရားနှစ်စင်းကတော့တော်ကြီးကိုဆူဆူဝါပြည့်စည်သွားတယ်ပါလို့အဲ့မှာအာစီတရားတွေပေါ့အဲ့အာစီအောက်ကုန်ကန်တရားတွေအကုန်လုံးပြတ်ပြတ်သွားတဲ့နေခံလို့ဖြစ်သွားတယ်။လမ်းကြောတွေရောပိတ်ဆို့သွားတာပေါ့ဗျ။သူကတော့နှစ်ယောက်သေးတယ်ဗျ။အဲ့ဒါကတော့ကျွန်တော်ဝန်သူမြို့ပေါ်ကအဲ့နှစ်ယောက်ကတော့ဒါမနေ့ကအလုတ်သွားဆင်းဖို့တက်ကိုပေါ့ဗျ။ဖြတ်သွားတဲ့ချိန်တိုင်းမှာတောင်ကြရင်နဲ့တိုက်ပြီးတော့မှပါသွားတဲ့အနေထားမျိုးရှိတယ်ဗျ
။မန္တလေးမြစ်ကြီးနားယထာလိုင်းရဲ့ကောလင်းနဲ့ဝန်သူအကြလမ်းပိုင်းမှာရေကြော်တာကြောင့်လည်းယထာအသွားလာတွေရက်ဆိုင်ခဲ့ကြောင်းဝန်သူပူတာကဝန်ထမ်းတဦးကပြောပါတယ်။
ကျွန်တော်တို့ကကောလင်းဝန်သူကြာကလမ်းလေးသူတို့ပြင်ကြပြည့်ရှင်တော့လမ်းတွေသွားလို့ရပါပြီဗျ။မန္တလာဒဇင်းမနောက်ကြပါတယ်မန္တလာနဲ့ဒုတိယမြန်ဒုတိယမြန်ကကောလင်းခဏရထားတယ်။မန္တလာကဝန်သူပိုင်ရကြာထားတယ်ဝန်သူကောလင်းကြားလို့ရည်ကြီးတယ်တခြားနေရာတော့ဘာမှဖြစ်တာမကြောက်ပါဘူး။သူနေ့လည်းနနာရီဘန်းတော့ပွင့်နိုင်မယ်ပြောရတယ်
နောက်ဆုံးဆက်သွယ်မေးမြန်းကြည့်ရမှာတော့နေကင်းနှစ်နာရီကယထာအသွာလာတွေပြန်လည်စတင်နိုင်ခဲ့ကြောင်းပြောပါတယ်ကောလင်းမျိုးဘက်ကအခြေအနေကိုတော့ကောလင်းမျိုးနယ်ဖွံ့ဖြိုးတိုးတက်ရေးပရာဟိတကွန်ရက်အဖွဲ့ကကိုအောင်မျိုးဝေကအခုလိုပြောပါတယ
်ဒီတိုင်းကတော့ကျွန်တော်တို့ကမြို့ပေါ်အေရှားပါပဲမြို့ပေါ်မှာကျွန်တော်တို့က6ရက်ခွဲရှိတယ်6ရက်ခွဲစလုံးကြီးလွှမ်းတယ်ပေါ့ဒီကတော့လေမြို့ပေါ်6ရက်ခွဲမှာအင်ဂျီ4200ရှိတယ်4000လောက်ကရေဝင်ရောက်မှုဧရိယာဖြစ်တယ်2000လောက်ကတော့တော်တော်ကြီးဟိုပေါ်ကြီးကြီးတူများတယ်ပေါ့အဲ2000လောက်ကတော့ပြည်များတဲ့နေရာပေါ့ဟုတ်အဲဆယ်ပြည်ကြောက်ထိရှိတဲ့နေရာရှိတယ်တောင်းနေကုန်ပိတ်ကျောင်းနေတဲ့အကုန်လုံးရေကအကုန်ဝင်သွားတာဟုတ်ပြည်နှစ်တဲ့အကုန်တာပေါ့ကြောက်ခက်ခဲရတော့လက်တော်ကတော့ဒီတားကြီးဝင်သွားတဲ့နေရာတွေမှာတော့စားစရာတောက်စရာပေါ့အခက်ခဲနောက်ရေရှည်ကရေရင်းတွေအကုန်မြုပ်သွားပြီလေစားပြီးသုံးရေပေါ့ရေတိုက်ရရှိရေပေါ့
ကောလင်းမျိုးဟာ22တိုင်မိုးရွာဒီမှာရေလွှမ်းမိုးတာကြောင့်အစိုးရကကင်တွယ်ဖြည့်ရှင်းပေးစီလိုကြောင်းလည်းအခုလိုတိုက်တွန်းပြောဆိုပါတယ
်။အခုကကျွန်တော်တို့ကဘာဖြစ်သိနေကြလဲဆိုနိုင်ငံတော်ဟိုစုကပိုင်းကိုလေကျွန်တော်တို့ဒီကောလင်းနဲ့ပတ်သက်တဲ့ဒီဘေးကိုဆက်တက်ကြစီမံချက်ဆွဲပြီးတော့မှကာကွယ်တော့ကလည်းကျွန်တော်တို့ကပြောခဲ့တယ်လေကာကွယ်တင်တယ်ဆိုတာကိုလေအဲ့တော့ကာကွယ်လို့တော့မရတော့ဘူးကကျွန်တော်တို့ကတွေ့ရအချိန်ရောက်တွေ့ရအချိန်ရောက်တဲ့အခါမှာလက်တော်အခုရေးပေါ်ရအချိန်နေဖြစ်ဆန္ဒကြစီမံခံကွယ်မှုနဲ့ဆန္ဒကြပူပေါင်းလှုပ်ရှားမှုနိုင်ငံတော်အစိုးရအနေနဲ့လည်းစီမံချက်တွေကြီးဆဲပြီးတော့အင်တိုင်းအားတိုင်းလှုပ်ဆောင်တဲ့နယ်ဆိုတာကြောင်းချိုတိုက်တွန်းပါတယ်နော
်ပြီးခဲ့တဲ့နှစ်ဇူလိုင်လအတွင်းကမိုးအစမပြတ်ရွာသွန်းခဲ့တာကြောင့်ကောလင်းမြို့မှာရေကြီးရေလျှံဖြစ်ပြီးလူ၄ယောက်သေဆုံးခဲ့ရပါတယ်မိုးလေဝသနဲ့ဇလားဗေဒပညာရှင်ဦးထွန်းလွင်ကတော့မြန်မာနိုင်ငံအနှံ့မှာမိုးကောင်းနေပြီး2016ခုနှစ်ရဲ့ပထမရေကြီးကာလကိုရောက်ရှိလာပြီဖြစ်တာကြောင့်ရေလွှမ်းမိုးတာကိုသတိထားဖို့လိုအပ်ကြောင်းပြောဆိုထားတယ်လို့မိုးလေဝသနဲ့ဇလားဗေဒညွှန်ကြားမှုဦးစီးဌာနကလည်းဒီလ10ရက်နေ့ကနေ18ရက်အတွင်းမှာ AR မြင့်နဲ့ချင်းတွင်းမြင့်ရေမြင့်တက်နိုင်ကြောင်းထုတ်ပြန်ထားပါတယ်
ကိုမိုးစောပါရှင်တိုင်းရင်ဒေသသတင်းတပုတ်ကိုတင်ပြပေးပါောင်းမယ်မြမအစိုးရတဲ့အနေနဲ့ပြည်တွင်းငြိမ်းချမ်းရေးအတွက်နိုင်ငံရေးစိတ်ဆန္ဒရှိတယ်ဆိုတာလက်ခံပေးမယ်မြမတက်မတော်ဘက်ကတော့တထက်သေးသဘောထားရှိပါမလားဆိုတာတန်လျာရှိတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတာဝန်ရှိသူတွေကပြောပါတယ် ကချင်ပြည်နယ်မှာဖြစ်နေတဲ့ပြည်ပခါတွေကိုဖြစ်နိုင်သမျှအမြန်ဆုံးရပ်တန့်ပြီးဒုက္ခသည်တွေကိုလည်းအရေးပေါ်အကူအညီတွေပေးကြဖို့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာကချင်ငြိမ်းချမ်းရေးလှုပ်ရှားနေတဲ့ရပ်ဖက်အဖွဲ့အစည်းတွေကတိုက်တွန်းခဲ့ပါတယ်။ဒီပွဲကိုသတင်းသွားရောက်ယူခဲ့တဲ့ကိုသားညုံကရန်ကုန်ကနေသတင်းပေးပို့ထားပါတယ်ရှင်။
အခုဒီကချင်ပြည်နယ်မှာဖြစ်နေတဲ့စစ်ပွဲဟာအခုဆိုလို့ရှိရင်9နှစ်ထဲရောက်ခဲ့ပြီဖြစ်ပါတယ်9နှစ်ထဲရောက်လာတဲ့အမျှပဲဒီစစ်ပွဲကြောင့်ဖြစ်လာတဲ့ဒုက္ခတွေရဲ့အခြေအနေဟာနှစ်တွေကြာလာတဲ့အမျှပိုးပြီးတော့ဆိုးလာတယ်ဆိုပြီးတော့ဒီဒေသခံပြည်သူတွေကပြောကြပါတယ်အခုချိန်မှာဆိုလို့ရှိရင်အစိုးရတက်တက်လာတဲ့နောက်ပိုင်းမှာဒီကချင်ပြည်နယ်မှာမကောက်တနိုင်ငံလုံးအတိုင်းအတာနဲ့ညီညာရေးကိစ္စတွေကိုအစိုးရအနေပြီးတော့ဒီဆောင်ရွက်ဖို့ပြင်ဆင်နေတာရှိပါတယ်၂၁ရာစုပင်လုံညီလာခံဆိုပြီးတော့ဒေါက်ဆန်းစုကြည်ကိုယ်တိုင်ဥဆောင်ပြီးတော့ခေါ်ယူကျင်းပဖို့ရှိပါတယ်ဒါပေမဲ့လည်းတစ်ဖက်မှာဒီအစိုးရကဘလောက်ပဲဒီငြိမ်းချမ်းရေးအတွက်စိတ်ဆန္ဒရှိရှိတပ်မတော်ကနေပြီးတော့ဒီစိတ်ဆန္ဒအတိုင်းတထက်သေးကြားပါမလားတပ်မတော်ရဲ့သဘောထားကဘလောက်ဘလူရှိတယ်လဲဆိုပြီးတော့ဒီကချင်ငြိမ်းချမ်းရေးအတွက်ဆောင်ရွက်နေသူတွေကမေးခွန်းထုတ်ကြပါတယ
်တစ်ဖက်မှာဒီအစိုးရရဲ့ကြိုးပမ်းမှုတွေကိုအားရတာရှိတယ်ဒါပေမဲ့လို့တပ်မတော်အနေနဲ့ကအရင်ကသူ့ရဲ့ထားထားတဲ့ဒီ6မှု6ချက်ကိုပြောင်းနေမပြောင်းမှုဆိုတာကျွန်တော်တို့မသိရဘူးဒါနံပါတ်1နောက်ပြီးတော့အရင်ဒီNCA ပေါ်မှာအခုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအားလုံးက KIA ပါဝင်ပေါ့ KIA ကိုပါဝင်ကဒီလက်မှတ်မထိုး NCA ထဲမှာပါတဲ့အချက်တွေအားလုံးသဘောတူထားပြီးသားဖြစ်တယ်အဲအဓိကကတော့အားလုံးပါဝင်ရေးပဲအဲ့တော့ကျွန်တော်တို့ကချင်ပြည်နယ်မှာငြိမ်းချမ်းဖို့အတွက်ဆိုလို့ရှိရင်ဒီမူဝါဒတွေပေါ့အဲတချို့အဖွဲ့တွေကပါလက်မှတ်ထိုးလို့ရမယ်တချို့အဖွဲ့တွေကဒီငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါလို့မရဘူးဆိုရင်တော့ဒါတော်တော်လေးတော့ခက်ပါဦးမယ်အဲ့ဒါကြောင့်အစိုးရဘိုင်းအနေနဲ့ဖွင့်လင်းလာတဲ့အခြေအနေ welcome လုပ်တဲ့အခြေအနေရှိတယ်ဆိုမှတပ်ပိုင်းဆိုင်ရာကဘာသူတို့ရဲ့မူဝါဒဘယ်လောက်ပြောင်းလဲဆိုတော့အခုချိန်ထိမသိရသေးတဲ့အတွက်ကျွန်တော်တို့စိုးရိမ်ဖို့ပါမူဝါဒရှိနေပါသေးတယ်ခုနပြောလို့မြေပြင်ခြေနေရလဲဒါတက်ခိုက်မှုတယ်လဲရှိနေတယ်ဆိုတော့ပေါ့နော်အဲ့တော့ဒီနှစ်ခုကိုကျွန်တော်တို့အစိုးရရဲ့လုတ်ကင်ပုံလုတ်ကင်နည်းတွေကဘယ်လောက်အထိတမတော်ရဲ့ဆုံးဖြတ်ချက်ကိုဖောက်မိုးနိုင်မလဲဒါလည်းကျွန်တော်တို့စိုးရိမ်ပူပန်မှုတွေရှိနေပါသေးတယ်မျောလင့်လားဆိုတော့မျောလင့်တာတော့အကောင်းဆုံးကျွန်တော်တို့မျောလင့်ထားပါတယ
်ပြည်ရင်းငြိမ်းရေးအတွက်ဆောင်နေတဲ့ငိမ့်ဖောင်ဒေးရှင်းကဒေါ်နန်းရောပြောသွားတာဖြစ်ပါတယ်ကချင်ဒေသမှာစစ်ပွဲတွေပြပခါတွေပြန်ဖြစ်ခဲ့တာ9နှစ်ပြည့်ခဲ့ပြီဆိုပေမဲ့တဖက်မှာတော့တနင်္ဂနွေလုံးအတိုင်းအတာအရပြည်ရင်းငြိမ်းရေးဖော်ဆောင်မှုကြိုးပမ်းမှုတွေကလည်းဒီကြားထဲမှာအဆက်မပြတ်ရှိခဲ့တာပါဒါပေမဲ့လည်းဆစ်ဆောင်ဒုက္ခသည်တွေနေရက်ကိုဘေးကင်းလုံခြုံစွာပြန်နိုင်ဖို့အခြေအနေတွေရလဒ်တွေတိတိပပထွက်မလာခဲ့ဘူးလို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကပြောကြပါရယ်မြန်မာစုရနဲ့ KIO ကချင်လွတ်လပ်ရေးအဖွဲ့အစည်းစီးပိပခတွေကြောင့်ဒုက္ခသည်ပေါင်း 32,000 ကျော်ဟာကချင်ပြည်နယ်နဲ့ရှမ်းပြည်မြောက်ပိုင်းကဒုက္ခသည်စခန်း169ခုမှာနေရက်ဆုံးခွာပြီးတော့ခိုလုံနေရတယ်လို့ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေကပြောပါရယ်ရန်ကုန်စမစ်ပတ်ဘျူးမှာဒီကနေ့ပြုလုပ်တဲ့ကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်ညီညာရေးပွဲအတွင်းမှာလည်းဒုက္ခသည်တွေရဲ့နေထိုင်မှုဘဝခက်ခဲနေတဲ့တရုတ်ဖော်ဘုံတွေလူခွင့်ချိုးဖောက်ခံရတဲ့အခြေအနေတွေကိုဓာတ်ပုံဗီဒီယိုတွေနဲ့အပြင်ဒုက္ခသည်တွေကိုယ်တိုင်လည်းလာရောက်ရှင်းပြကြတာတွေ့ရပါတယ်။ဒီပွဲကိုတော့ကချင်ညီညာရေးအတွက်ဆောင်ရွက်နေကြတဲ့ကချင်လူမှုဖွဲ့စည်းတွေကဥဆောင်ကျင်းပတာဖြစ်ပါတယ်။တယောက်လာတဲ့ကချင်တိုင်းရင်းသူတူကတော့ဒုက္ခသည်တွေရဲ့ဘဝကိုစာနာတာကြောင့်မလို့ဒီပွဲကိုလာရောက်တာဖြစ်တယ်လို့ VOA ကိုပြောပါတယ်။
ပေါ့နော်ကိုယ်တိုင်းရင်သားတွေဒုက္ခရောက်နေတဲ့တစ်ဖက်မှာပေါ့နော်ကိုရီးယားဒီမြို့ပေါ်မှာနေနေရဲ့ဒါပေမဲ့တိုင်းရင်သားတွေကတစ်ဖက်ပြည်နယ်မှာပေါ့နော်စစ်ပွဲကြောင့်ဒုက္ခရောက်နေတဲ့အချိန်မှာကိုကလည်းတက်ဆိုင်တဲ့ဘက်ကနေပေါ့ရက်တီပေးချင်တဲ့အတွက်ဒီပွဲလာပြီးတော့ပေါ့နော်ဒီဘိုင်းတနေရနေတောင်းတနေရနေပြီးတော့ပါဝင်ပေးရဖြစ်တယ်လို့
ဒီကနေ့ပြုလုပ်တဲ့ဒီကချင်စစ်ပွဲ9နှစ်ပြည့်အထိမ်းအမှတ်အခမ်းအနားမှာတော့ဒီကချင်ရပ်ဖက်လူမှုအဖွဲ့အစည်းကတာဝန်ရှိသူတွေဒုက္ခသည်ကူညီဆောက်ရှောက်ရေးအဖွဲ့ကတာဝန်ရှိသူတွေကစစ်ပွဲတွေအများဆုံးရပ်တန့်ဖို့လိုအပ်နေပြီဆိုတဲ့အချက်ကိုအဓိကထားပြီးတော့ပြောခဲ့ကြပါတယ်။ဒုက္ခသည်တွေရဲ့အရေးတကြီးလိုအပ်ချက်တွေကိုအများဆုံးဖြည့်ရှင်းပေးဖို့လည်းလူသားချင်းစာနာကူညီရေးအဖွဲ့တွေကိုတိုက်တွန်းခဲ့ပြီးတော့လက်ရှိညီငယ်လုပ်ငန်းစဉ်တွေထဲမှာအရက်သားတွေပါပါဝင်လာနိုင်မဲ့အခင်းကျင်းတစ်ခုဖန်တီးပေးဖို့ကိုလည်းသက်ဆိုင်ရာတာဝန်ရှိသူတွေကိုတိုက်တွန်းတောင်းဆိုခဲ့ပါတယ်။လက်ရှိလုပ်နေတဲ့ပြည်ရင်းညီငယ်လုပ်ငန်းစဉ်တွေမှာလည်းမြန်မာရပ်ဖက်လူမှုဖွဲ့စည်းရေးအနေနဲ့အဓိကအခမ်းအမပါဝင်ဖို့လိုအပ်တယ်လို့လည်းသူတို့ကထောက်ပြပြောခဲ့ကြပါတယ်ခင်ဗျာကျွန်တော်တားညူပါရန်ကုန်မြို့ကနေပြီးတော့တင်ပြပို့တာပ
ါဟုတ်ကဲ့ပါရှင်အခုကတော့ထိုင်းနိုင်ငံဘက်မှမြန်မာမိန်းကလေးငယ်တချို့ဖမ်းဆီးခံရတဲ့အကြောင်းပြောပြပေးချင်ပါတယ်ထိုင်းနိုင်ငံဘန်ကောက်ပိုင်ဝှေ့ခွန်မြို့နယ်ထဲမှာလူကုန်ကူးခံရပြီးပြည်တစားယုံမှာရောင်းစားခံရတဲ့မိန်းကလေးတွေကိုထိုင်းလူကုန်ကူးမှုတိုက်ဖျက်ရေးရဲတွေကဝင်ရောက်စီးနှင်ဖမ်းဆီးတာမှာအသက်မပြည့်သေးတဲ့မိန်းကလေးတွေအပါအဝင်အမျိုးသမီး120ကျော်ထဲမှာအများစုဟာမြန်မာအမျိုးသမီးတွေဖြစ်နေကြပါတယ်။သူတို့တဲကတချို့ဟာရောင်းစားခံရကြောင်းကိုအပြင်မှာရှိတဲ့သူတို့ကိုကယ်ဆယ်နိုင်မဲ့အဖွဲ့တွေကိုအကြောင်းကြားခဲ့တာလို့ဆိုပါတယ်။အသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
ဒ ထိုင်းနိုင်ငံဘန်ကောက်မြို့ကနာမည်ထင်ရှားတဲ့အနေခက်တစ်ခုကိုရဲတွေကဝင်ရောက်စီးနင်းခဲ့ရမှာတော့မြန်မာနိုင်ငံသားမိန်းကလေးအများစုကိုတွေ့ရှိခဲ့ပါတယ်သူတို့တွေကတချို့ဟာလူကုန်ကူးခံရတဲ့အကြောင်းသူတို့ကိုကယ်ဆယ်ဖို့အတွက်လူကုန်ကူးမှုတားဆီးရေးလုပ်နေတဲ့အဖွဲ့တွေကိုအကြောင်းကြားခဲ့တာပါဒီနောက်တရင်အချက်လက်ဖလှယ်မှုတွေလှုပ်ဆောင်ခဲ့ပြီးသူတို့ကိုထိုင်းလူကုန်ကူးမှုတိုက စရေးလုပ်နေတဲ့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့မှုဆောင်ဒါရိုက်တာဦးကျော်တောင်းကဆိုပါတယ်
အဲ့ဒီချက်လေးတော့ကျွန်တော်တို့ပြရတယ်။ပြရ20နဲ့တယောက်မှာမြန်မာမျိုးသမီးက100လောက်ပြီးတော့ကျန်တဲ့20တယောက်ကကမ္ဘောဒီးယားနဲ့ထိုင်းမျိုးသမီးတွေဒီထဲမှာ20နဲ့အောင်တောင်းရသူတို့တွေအတော်များများဟာဒီလုပ်ငန်းခွင်လေးကိုလူကုန်ကိုခံရပြီးတော့မှလင်းလေးနဲ့ဖြတ်ပြီးတော့မှရလာကြတယ်။ဒီ5နှစ်လောက်အတွင်းမှာဒီလိုဟိုလင်းလေးတို့မှအရေးအတွက်ရချီပြီးတော့ဖမ်းမိရဒီဒီရထိုင်နိုင်ငံမှာပထမဆုံးပြောလို့ရတာပေါ့နော်ဟိုလူကုန်မှုစားစုနေနေကြီးအဲကိစ္စတွေကိုလောက်တဲ့လူတွေကိုသူတို့ရဲ့အဖြစ်အပျက်တွေကိုရေးသားပေးပို့လိုက်တာမျိုးတို့ကျွန်တော်တို့ကိုဖုံးချပြီးတော့အကူအညီတောင်းခံလာတာမျိုးတို့မှတိတ်တိတ်ဆိုင်ဆိုင်ရတာပါ
ဗန်ကောက်မြို့ကထင်ရှားတဲ့ဖွေခမ်းမြို့နယ်ရချတာဖြစ်စစ်နယ်မြေမှာရှိတဲ့အနှိတ်ခမ်းဟာစနစ်တကျနဲ့လှုပ်ဆောင်ထားတဲ့နေရာဖြစ်ပြီးအဲ့ဒီနေရာကိုရောက်သွားကြတဲ့အမျိုးသမီးငယ်တွေဟာထပ်ပြေးလွတ်မြောက်ဖို့အတွက်လွယ်ကူတဲ့နေရာမဟုတ်ဘူးလို့ဆိုပါရစေ။အဲ့ဒီနေရာကိုထိုင်းအနာပိုင်တွေကစီနင်းမိုးအတွက်နှစ်ချိန်တည်းမနဲ့လှုပ်ဆောင်ခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ဘူးလို့လည်းထိုင်းအနာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောဆိုထားတာပါ။အဲ့ဒီနေရာကိုစုံစမ်းဖို့အတွက်ရောက်ရှိခဲ့တဲ့ဦးကျော်တောင်းကလည်းအခုလိုပြောပြပါရစေ။အဲ
့လိုပြည်ကြောင်တွေမှာပါရင်ရှိတဲ့ဆိုတော့အမေသားခန်းရှိတယ်၊မုံသားခန်းရှိတယ်၊ဒီယာတောက်ခန်းရှိတယ်အဲ့ဒီပြည်ကြာလောင်ငန်းပိုင်ရှင်တွေကအဲ့ဒီပြည်ကြာမျိုးသမီးလေးတွေကိုမှန်ကန်းလေးမှာမပေါ်တော့ပေါ်လေးဝတ်ပြီးတော့ဒီရင်ဘတ်ပေါ်မှာနံပါတ်ကလေးချိန်ထားတယ်အဲ့ဒီအပြင်ကရောက်လာတဲ့အဲ့ဒီတွေကနေပြီးတော့အပြင်ကဟိုဟာပေါ့ဟိုဘီယာတွေဘာတွေအရက်တွေစစပြီးတော့မှအဲ့ဒီမိမိတို့ပျော်ပါမဲ့သဘောကျတဲ့အဲ့ဒီလေလောက်သမားတွေနံပါတ်ကိုလည်းညှို့ထုတ်ပြရတယ်ဗျာ
မိန်းကလေးတွေဟာကာရာအိုကေမှာအလုပ်ရမယ်၊စပွဲတို့လုပ်ရမယ်ဆိုတာကြောင့်အလုပ်ကန်ရှာဖွေဖို့လာရင်းနဲ့အခုလိုမျိုးပြည့်စစာတွေအဖြစ်ရောင်းစားခံရသူတွေလည်းပါဝင်တာပါ။သူတို့အားလုံးကိုတေချာစီစစ်ပြီးသွားရင်တော့အမျိုးအစားလိုက်ခွဲပြီးကယ်ဆယ်ရေးနဲ့အကူအညီပေးရတဲ့ပြည်ထောင်ပေးတာတွေကိုထိုင်းအနာပိုင်တွေကလှုပ်ဆောင်သွားဖို့ရှိနေပါတယ်။ဒီကိစ္စနဲ့ပတ်သက်လို့တော့ဗန်ကောက်မြို့ကမြန်မာတန်ယုံကိုတော့ဆက်သွယ်လို့မရသေးပါဘူး။ထိုင်းအနာပိုင်တွေကတော့ဒီတဲ့စားအဖြစ်ဖမ်းဆီးခံရသူတွေကအများစုဟာမြန်မာနိုင်ငံသားတွေဖြစ်ကြတယ်ဆိုပြီးသတင်းစာရှင်းလင်းပွဲမှာတရားဝင်ပြောဆိုသွားပါတယ်ရှင
်။ဒါမဲ့ဒီဇင်ဘာလတနေ့ကစပြီးမြန်မာနိုင်ငံသားတာမန်နိုင်ငံကူးလက်မှတ်ကန်ဆောင်သူတွေစင်ကာပူနိုင်ငံကိုသွားတဲ့အခါဗီဇာယူစရာမလိုပဲရက်30အထိနေထိုင်ခွင့်ရတော့မှာပါ။စင်ကာပူနိုင်ငံသားတွေဘက်မှလည်းအလားတူပါပဲ။ဒီလိုအခြေအနေကမြန်မာနဲ့စင်ကာပူဘယ်သူအတွက်ပိုအကျိုးရှိမဲလို့ကျွန်တော်တို့သောတာရှင်တွေယူဆပါတယ်လေမြန်မာနိုင်ငံသားတွေအနေနဲ့ဒီအပေါ်ကနေဘယ်လိုအကျိုးကျေးဇူးအခွင့်အလမ်းတွေရလာပြီးဘာတွေကိုသတိထားဖို့လိုပါတယ်လဲစသည်အားဖြင့်အခုလာမယ့်စနေညတရားလေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုနှိတ်ခေါ်ပါတယ
်။စနေနေ့ည9:00နာရီဓာတ်ရိုက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ကျမတို့သောတာရှင်တွေကိုထပ်ပြီးဖိတ်ခေါ်ပါရရှင်။အခုကတော့ကွန့်ကြိုက်သူတွေအဖက်ဖက်ကအခက်ကြုံနေကြရတဲ့အခြေအနေကိုပြောပြပေးပါဦးမယ်။မြန်မာနိုင်ငံမှာကွန်တရီတွေကိုနေရာတကာထွေးနေကြတဲ့အလေးအထားပညာဖို့အာဏာပိုင်တွေရဲ့ညှဉ်းချမှုတွေတက်ကြွသူတွေရဲ့လှုပ်ဆော်လှုပ်ရှားမှုတွေထွက်ပေါ်နေချိန်မှာပဲကွန်စည်တက်လာလို့ကွန်ကြိုက်သူတွေအပေါ်နောက်ထပ်ထိုးနှက်ချက်တစ်ခုလိုဖြစ်နေရပါတယ်။ကွန်စားတဲ့ယဉ်ကျေးမှုရာစုနှစ်တွေနဲ့ချီရှိလာတဲ့မြန်မာနိုင်ငံမှာကွန်စည်တက်တာဟာစီးပွားရေးအရာကြီးမားတဲ့ရိုက်ခတ်မှုတစ်ခုဖြစ်တဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြပေးပါအောင်ရှင်။
ရှိုးအောင်တလက်လက်တောက်ပါနေတဲ့ဘုရားကျောင်းကံဇေဒီပထိုးတွေကိုမြန်မာနိုင်ငံရဲ့နေရာအနံပြားမှာတွေ့ရှိနိုင်သလိုမြန်မာနိုင်ငံကလူတွေကြားနောက်ထပ်ကြေကြေပြတ်ပြတ်တွေ့ရှိနိုင်တာတစ်ခုကတော့ကွန်ရစားတဲ့ဓလေ့တစ်ခုပါဒီလိုမျိုးကွန်ရစားတဲ့ဓလေ့ဟာမြန်မာနိုင်ငံမှာရှိလာခဲ့တာဟာရာစုနှစ်နဲ့ချီရှိသွားခဲ့ပြီဖြစ်ပြီးတော့မြို့တိုင်းရွာတိုင်းလိုလိုမှာကွန်ရောင်းသူတွေကွန်စားသူတွေရှိကြပါတယ် ဒါမဲ့လည်းအခုရပိုင်းတွင်ကွန်ရဈေးတွေတက်သွားတဲ့အတွက်ကွန်စားသုံးသူတွေစိတ်ညစ်နေကြပြီးတော့ဒီပေါ်မှာရန်ကုန်မြို့ကဆောက်လုပ်ရေးအလုပ်သမားတို့ဖြစ်တဲ့ကိုဖြိုးသိမ့်ပိုင်ကလည်းအခုလိုပြောပါတယ
်ဘယင်တော့ဆိုလို့ရှင်ဗျာတရားဖို့နေရာတရားဖို့400လောက်ရရင်ဒါစားရဘုံဝင်ကြတယ်ဗျာပြောတယ်ဗျာအခုကျတော့တရားဖို့200လောက်ရတော့စားရအခုပြောလို့ပေါ့စိတ်ညစ်တယ်ပေါ့အဲ့လိုမျိုးရှိတယ်
မြန်မာနိုင်ငံတဝမ်းမှာမကြသေးခင်က El Niño လို့ခေါ်တဲ့ပုံမှန်မဟုတ်တဲ့ရာသီဥတုဖောက်ပြန်မှုတွေကြောင့်မိုးခေါင်ရေချတာတွေမိုးသီးကျွေတာတွေနဲ့မိုးအကြီးကျယ်ရွာသွန်းမှုတွေဖြစ်ပေါ်ပြီးတော့စိုက်ပျိုးရေးလုပ်ကိုင်နေတဲ့တောင်သူတွေအတော်များများလဲအခက်အခဲတွေတွေ့ခဲ့ရပါတယ်ပြီးခဲ့တဲ့နှွေကာလအတွင်းမိုးခေါင်ရေရှားမှုတွေအကြီးကျယ်ဖြစ်ပြီးတော့ရေမလုံလောက်တာကြောင့်ကွန်မင်းတွေအတော်များများပျက်စီးကုန်တယ်လို့လဲကွန်ဆိုက်တောင်သူတို့ဖြစ်တဲ့ဦးကြည်လွင်ကပြောပါတယ်
တချို့ကြတော့ဟိုကန်ရေမှာတုံးတာပေါ့နော်အမိပြုတ်ပြီးတော့တုံးတယ်တုံးတဲ့အခါကျတော့ရေတွေကမလောက်တော့ဘူးမလောက်တဲ့အခါကျတော့ကိုကွန်ကျမ်းမာရေကောင်းနေပြီမယ်သူပဲစွန့်ပြစ်လိုက်ရတာလက်ပတ်ကြီးနေလိုက်ရတာတုံငင်ရေနဲ့လောင်းနေဒါမှမအောင်မြင်တုံငင်ရေနဲ့လောင်းတော့သူကရေကခန်းကြောက်သွားတာ
အရင်ကကွန်ရွက်1ကီလိုကို2000ကနေ3000ကျားရှိရကနေအခုဆိုရင်4000လောက်တက်သွားပြီးတော့1000လောက်နီးနီးဖြစ်လာနေပါတယ်ကွန်ရွက်ဈေးတက်လာရတာဟာအဓိကအားဖြင့်တော့ရာသီဥတုဖောက်ပြန်ပြီးတော့ကွန်မင်းတွေပျက်စီးကုန်တာကြောင့်ဖြစ်တယ်လို့ရန်ကုန်မြို့ကကွန်ရွက်တိုင်းလုံနေတဲ့ကိုမျိုးလင်းထွန်းကအခုလိုရှင်းပြပါတယ်
တိုင်တူဖောက်တော့မိုးရင်းခါကျတော့ဟိုပေါ့အသေးပြောင်များတာဈေးရတက်တယ်လားပေါ့နော်ဟောနွေခါကျတော့ဈေးကျတယ်ဆိုတာသူကကွန်ပင်နေဆိုက်ဖြစ်တာဟုတ်ဘူးကတော့ဆိုက်ရတည်ကြအောင်နော်အားကြောင့်ဈေးရအတက်ကြရရှိဘူးကတက်လာ
ကွန်စားသုံးသူအတော်များများဟာကွန်ဒရွေးတွေကိုလမ်းနေပေါ်မှာစီးကပ်မဲ့စွာထွေးလေရှိပြီးတော့ဒါတွေကိုနိုင်ငံတော်ကနေရာအနှံ့မှာလဲတွေ့ရှိနိုင်ပါတယ်ဒါကြောင့်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာပဲကွန်ဒရွေးတွေကိုနေရာတကာမှာထွေးတာတွေမလုပ်ပဲအဲ့ဒီအလေးချင်းတွေကိုပြင်ဖို့အာနာပိုင်တွေနဲ့တက်ကြွလှူရှားသူတွေဘက်ကညွန်ကြားချက်ထုတ်တာတွေတိုက်တွန်းနှိုးဆော်တာတွေလည်းရှိခဲ့ပါတယ်။ဒါပြေအခုဆိုရင်မြန်မာသမရရုံးရဲ့အင်တာနက်စာမျက်နှာမှာလည်းကွန်ရစားသုံးမှုရှော့ချရေးနဲ့ကွန်ဒရွေးစီးကမ်းမဲ့ထွေးမှုပပျောက်ရေးအပေါ်လူလူသဘောထားစစ်တမ်းကောက်ယူမှုတွေစတင်လှုပ်ဆောင်နေပြီဖြစ်ပါတယ်ခင်ဗျာ
။ကိုရန်နိုင်ပါရှင် VOE မြန်မာပိုင်းအစီအစဉ်ရဲ့ခြားသာပရိနေညနေခင်းအတွက်သတင်းဆောင်မတွေကိုဒီမှာပဲရှင်းနာခွင့်ပြုပါ။ VOE ရဲ့ခြားသာပရိနေညနေခင်းအစီအစဉ်တွေကမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်။ VOE ရဲ့ညနေခင်းရေဒီယိုအစီအစဉ်ပြီးမှာတော့ VOE ရုံမြင့်ထံကြအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲအထိ Asia Set 7 ဂျူရုကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုကတော့ကြံနေသေးတဲ့အချိန်အတွင်းသတင်းအချင်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးပါအောင်ရှင်။
Israeli and Tel Aviv မြို့ကာကွယ်ရေးဝန်ကြီးဌာနအနီးမှာမနေ့ကဒီဈေးဝယ်သူတွေနဲ့ညစာစားနေသူတွေကိုပါလက်စတိုင်းသနတ်သမား2ဦးကပြစ်ခတ်ခဲ့တဲ့ဖြစ်ရပြီးမှာတော့ပါလက်စတိုင်းသား8300ကိုရမဒန်ဥပုသ္တအတွင်းခီးသွားလာခွင့် Israel ကပေးလိုက်ပါတယ်။မနေ့ကတိုက်ခိုက်မှုကြောင့်လူ4ယောက်သေဆုံးပြီးတော့9ယောက်ဒဏ်ရာရခဲ့တာပါ။ရမဒန်ဥပုသ္တအတွင်းမှာခွင့်ပြုထားတဲ့ခွင့်ပြုချက်တွေအားလုံးအထူးသဖြင့်ဂျော်ဒန်မြစ်အနောက်ဘက်ကန်ကနေ Israel ကိုလာရောက်လဲပတ်ကြတဲ့မိသားစုရဲ့ခီးသွားလာခွင့်တွေအားလုံးကိုပေးလိုက်ကြပါရှင်။ Israel နိုင်ငံမြို့တော် Baghdad မှာကြာသပတေးကအသေးခံကားပုံခွဲတိုက်ခိုက်မှုနှစ်ခုဖြစ်ပွားခဲ့တာကြောင့်လူ28ယောက်ထပ်မံသေဆုံးသွားတယ်လို့ရဲတွေကပြောပါရယ်။ပုံခွဲတိုက်ခိုက်မှုတစ်ခုကဘက်တက်မြို့အရှေ့ပိုင်းကစီးပွားရေးချက်ချာကျတဲ့လမ်းထဲမှာဖြစ်ခဲ့တာဖြစ်ပြီးတော့အရက်သား15ဦးသေဆုံးခဲ့တယ်လို့လူ35ဦးထိခိုက်ဒဏ်ရာရခဲ့တာပါ။နောက်ထပ်ပောက်ကွဲမှုတစ်ခုကတော့ဘက်တက်မြို့မြောက်ဖက်ပိုင်းကယူရိုနိုင်ငံရဲ့အကြီးဆုံးစစ်အခြေစိုက်စခန်းတစ်ခုအနားကဘက်စကားဂိမ်းမှာဖြစ်ခဲ့တာပါရှင်။ဂျပန်နဲ့တရုတ်နိုင်ငံစလုံးကသူပိုင်ကိုပိုင်အငင်းပွားနေတဲ့ကျွန်းစုနာကိုတရုတ်ရေတပ်သင်္ဘောတစ်စင်းအနီးကပ်ဖြတ်တန်းသွားခဲ့ပြီးတဲ့နောက်သူတို့ပိုင်နဲ့ကိုကာကွယ်သွားမယ်လို့ဂျပန်ဘက်ကပြင်းထန်ပြောဆိုလိုက်ပြီးတော့နိုင်ပိုင်အကြမှာပဲဂျပန်ရဲ့သတိပေးချက်နဲ့ပတ်သက်လို့တရုတ်ဘက်ကလည်းခက်ခဲတိတိတုံ့ပြန်ပါတယ်။တရုတ်တို့ကဒေအိုယူလို့ခေါ်ပြီးဂျပန်တို့ကဆန်ကာကူလို့ခေါ်တဲ့ဒီကျွန်းစုရဲ့အရှေ့မြောက်ဘက်ဂျပန်တို့အကာအကွယ်ပေးထားတဲ့ကူဘာကျွန်းနာတဝိုက်ကိုတရုတ်သင်္ဘောရောက်လာတာဖြစ်တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါရရှင်။မြန်မာနိုင်ငံမှာအိန္ဒိယနိုင်ငံတွေကဝင်ရောက်လာနေတဲ့ပစ္စည်းတော်များများဟာစံချိန်မမီပဲအနေရဖြစ်စေတဲ့ပစ္စည်းတွေပါဝင်နေတာကြောင့်ဒါကိုဝိုင်းဝန်းအဖြေရှာကြဖို့ ICCWCF ကဘာကုန်တယ်ကြီးများအသင်းအဖွဲ့ချုပ်ရဲ့နိုင်ငံတကာပစ္စည်းအထုလုပ်မှုစံချိန်18ချိန်မြောက်အစည်းအဝေးမှာမြန်မာနိုင်ငံဘက်ကတင်ပြခဲ့ပါရရှင်
။သတင်းချင်းချုပ်ကိုမခင်ဖြူထွေးချင်ညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပြီးအင်ဂျင်နီယာကနစ်ကိုင်ပန်တော့ဖြစ်ပါတယ်။ VOA American အသံညနေခင်းမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီအထိထုတ်လွှင့်မဲ့အစီအစဉ်မှာပြန်ပြီးတော့ဆုံတွေ့ချရအောင်ပါ။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.